ခုအားမျောလင့်ချင်းတန်လို့စီစီမှာဒေါက်တာရှင်မိတ်ဆွေများကိုမင်္ဂလာပါလို့နှုတ်ခွန်းဆက်တာလိုက်ပါတယ်ရှင်ဒေါက်တာရှင်များရှင်ခရစ်နှစ်2022ခုနှစ်မတ်လ28ရက်မြန်မာတက္ကီ1383ခုနှစ်တပေါင်းလာစုတ်12ရက်တနင်္လာနေ့မျောလင့်ချင်းတန်မြန်မာစီစီများကိုစတင်တန်လွှင့်နေပါတယ်ရှင်
တော်တာရှင်များခင်ဗျာမျောလင့်ချင်းအတန်မြန်မာအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ9နာရီအထိ16မီတာ kHz 100.23 ညာပိုင်း9နာရီမှ9နာရီမိနစ်30အထိ25မီတာ kHz 112.63 ညာမှအတန်လှွင့်ပေးနေပါတယ်ခင်ဗျာ
ဒီကနေ့တနင်္လာနေ့မှထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတရားဒေသနာဟောကြားခြင်းအစီအစဉ်၊ကိုအတွေ့တည်တည်ခံခြင်းအစီအစဉ်၊ကဘာကျော်ကြားပုဂ္ဂိုလ်များအစီအစဉ်တို့ဖြစ်ပါရဲ့ရှင
်။ We need your soul in Yahweh. Lay line and got the myan win be ni de.
တော်တော်ရှင်များရှင်နေ့စဉ်အသက်တာခရစ်တော်၌တာအစီအစဉ်ကိုတိတ်ခါရရစီဟာဥဆိုင်တာတွေးထံမှမှတ်သားနိုင်ယူကြပါစို့လားရှင
် ချစ်တော်တာရှင်ဓမ္မမိတ်ဆွေညီကိုမောင်မများအားလုံးမင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်မှာနေ့စဉ်သက်တာခရစ်တော်၌သာအစီအစဉ်အားဖြင့်တော်တာရှင်ဓမ္မမိတ်ဆွေများအားလုံးအတွက်ဝိညာဉ်ခွန်အားရရှိဖို့ရန်အားပေးတိုက်တွန်းသွားခြင်းပါတယ်။ပထမဦးဆုံးအနေနဲ့ကျမ်းစာတော်များတစ်ပုဒ်ကိုဖတ်ပြခြင်းပါတယ်။ဘယ်မှာတွေ့နိုင်လဲဆိုတော့ရှမသဲခရစ်ဝင်ခန်းကြီး6အငယ်14နဲ့15ထဲမှာသင်တို့သည်သူတစ်ပါးတို့၏အပြစ်ကိုမလွတ်လင်သင်တို့အပါသည်သင်တို့၏အပြစ်ကိုလွတ်တော်မမူလို့ဖော်ပြထားပါတယ်ချစ်တော်ဓမ္မမိတ်ဆွေပေါင်းတို့ခင်ဗျာဒီကျမ်းချက်ဖော်ပြထားတဲ့အတိုင်ကျွန်တော်တို့အနေနဲ့သူတစ်ပါး၏အပြစ်ကိုမလွတ်ရင်ကျွန်တော်ရဲ့အပြစ်ကိုလည်းဖျားကလွတ်မှာမဟုတ်ဘူးလို့ပြောထားပါတယ်ဒီကနေ့တချို့လူတွေကဘယ်လိုပြောကြသလဲဆိုတော့ဖျားကအပြစ်လွတ်ရင်လွတ်မယ်ငါတို့တော့သိတဲ့အထိလုံးဝမလွတ်နိုင်ဘူးလို့ပြောဆိုနေကြပါတယ်ဘာကြောင့်လဲအပြစ်လွတ်ရမှာတကယ်ပဲခက်ခဲနေလို့လားအမှန်တကယ်တော့ကျွန်တော်ရဲ့စိတ်ပဲဖြစ်ပါတယ်ကိုယ်စိတ်ကိုဖြေချလိုက်နိုင်ရင်တော့ဘယ်ရာမဆိုပြုတ်လုံနိုင်မှာဖြစ်ပါတယ်ရှမသဲခရစ်ခိုင်း6ငယ်17ထဲမှာဘယ်လိုပြောထားသလဲဆိုတော့သူတစ်ပါးဤအပြစ်ကိုလွတ်တည်နည်းတူကျွန်တော်တို့ဤအပြစ်ကိုလွတ်တော်မူပါလို့ပြောထားပါတယ်ဒါပေမဲ့ဒီကနေ့ကျွန်တော်တွေဟာကိုယ့်ရဲ့အပြစ်ကိုတော့လွတ်စေခြင်းနဲ့သူတို့ဘအပေါ်မှာတော့အပြစ်မလွတ်ချင်ဘူးဆိုတာတော့မဖြစ်ဘူးအရေးကြီးပါတယ်။ဒါကြောင့်ကျွန်တော်ရဲ့အပြစ်ကိုလွတ်စေခြင်းရင်သူတို့ဘရဲ့အပြစ်တွေကိုလွတ်ရမယ်ဆိုတာကိုဖျားရှင်နေနဲ့ပြောထားခြင်းဖြစ်ပါတယ်။ဒါမှလည်းတရားပြတ်တာမှဖြစ်ပါတယ်။ဒီကနေ့ကျွန်တော်အနေနဲ့နေ့စဉ်နဲ့အမျှမိမိတို့ရဲ့အပြစ်တွေကိုဖျားရှင်နေနဲ့ခွင့်လွတ်ဖို့လိုလားကြတယ်မဟုတ်ပါလား။ဒါကြောင့်ကျွန်တော်အနေနဲ့သူတို့ဘရဲ့အပြစ်ကိုလွတ်ဖို့လိုအပ်ပါတယ်။ချစ်တော်ဓမ္မမိတ်ဆွေပေါင်းတို့ခင်ဗျာခွင့်လွှတ်ခြင်းအကြောင်းနဲ့ပတ်သက်ပြီးခရစ်တော်ဖျားပြောခဲ့တဲ့ဥပမာတစ်ခုကိုကြည့်ကြပါစို့လူတစ်ယောက်ဟာမင်းကြီးတစ်ပါးထံမှာအကျွေးသသိန်းတင်နေပါတယ်ဒါနဲ့မင်းကြီးကအကျွေးတောင်းတော့သူ့အနေနဲ့ပေးစရာမရှိဘူးဖြစ်နေပါတယ်ဒါနဲ့မင်းကြီးကကဲကောင်းပြီမင်းရဲ့အကျွေးဆက်ဖို့မရှိရင်အခုမင်းရဲ့ကိုကဆက်ပြီးတော့တားမရဥစ္စာရှိသမျှကိုရောင်းပြီးအကျွေးဆက်ပါလို့စီရင်လိုက်ပါတယ်ဒါနဲ့အဒီအကျွေးရှင်ဟာမင်းကြီးကိုညွတ်ပြဝတ်သွားပြီးသခင်ကျွန်တော်မျိုးကိုတီးခံတော်မူပါကျွေးရှိသမျှကိုကျွန်တော်မျိုးစူးစမ်းဆက်ပါမယ်လို့အသနခံတောင်းပန်လိုက်ပါတယ်ဒါနဲ့သခင်ဟာအကျွေးရှင်ကိုကြည့်ပြီးတော့တနာသွားတဲ့အတွက်ကောင်းပြီမင်းရဲ့အကျွေးတွေကိုငါမတောင်းတော့ဘူးမင်းကိုလည်းချမ်းသာခွင့်ပေးလိုက်ပြီးသွားပြီတော့လို့ပြောလိုက်ပါတယ်ဒါနဲ့အကျွေးရှင်ဟာဝမ်းသာအားရနဲ့ထွက်လာခဲ့ပါတယ်အင်းနောက်မှာအကျွေးရှင်ဟာသူ့ကိုငွေတရာအကျွေးတင်တဲ့သူ့ရဲ့မိတ်ဆွေကိုတွေ့တော့ဟဲ့ကောင်မင်းငါ့ကိုအကျွေးပေးစရာရှိတာပေးမပေးရင်ဒီမှာမင်းလက်ဘင်းကိုညက်တတ်လိုက်မယ်ဆိုပြီးအတင်းအာဓမပြုကျင့်လိုက်ပါတယ်ဒါနဲ့အကျွေးတရာတင်တဲ့လူကတောင်းပန်ပြီးကျွန်တော်စူးစမ်းဆက်ပါမယ်ခင်ဗျာအခုလောလောဆယ်တော့မရှိသေးလို့တောင်းပန်ပါတယ်လို့ပြောပေမဲ့မရဘူးလာခဲ့မင်းအကျွေးမကျင်မချင်းထောင်ထဲမှာနေစေဆိုပြီးဖမ်းချုပ်ထားလိုက်ပါတယ်ဒါနဲ့အဲဒီကိစ္စနဲ့ပတ်သက်ပြီးပထမသူ့ရဲ့အကျွေးသသိန်းကိုတနာလို့ပတ်လာပြီးခွင့်လွတ်လိုက်တဲ့မင်းကြီးကကြားတဲ့အခါမှာဒီကောင်ကဒီလိုလားသူ့အကျွေးသသိန်းကိုတော့ငါမတောင်းတော့ပဲခွင့်လွတ်ပြီးအခုသူကသူ့မိတ်ဆွေအပေါ်မှာမငှက်ကွက်ပဲငွေတရာအကျွေးမရတာနဲ့ရက်ဆက်လာကြည်လားကဲဒီလူကိုခေါ်ခဲ့လို့ပြောလိုက်ပါတယ်အဲဒီလူရောက်လာတဲ့အခါမှာဩငါကမင်းတောင်းပန်လို့မင်းကိုတနာပြီးအကျွေးသသိန်းရှိတာကိုငါခွင့်လွတ်လိုက်ပေမဲ့မင်းကတော့မင်းရဲ့မိတ်ဆွေအပေါ်မှာမတနာပါလားမင်းကတော်တော်စွန့်ညစ်တဲ့လူပါလားကဲဒီတော့မင်းလည်းအကျွေးရှိသမျှကိုမဆက်မချင်းမင်းကိုလည်းမလွတ်ဘူးဆိုပြီးအာနာသားတွေရဲ့လက်ထဲကိုအလိုက်ပါတော့တယ်ချစ်တော်ဓမ္မမိတ်ဆွေပေါင်းတို့ခင်ဗျာဒီအကြောင်းအရာကိုကြည့်ချင်းအားဖြင့်ဒါဟာဖျားသခင်ရဲ့ပညာချက်ပဲဖြစ်ပါတယ်သူတစ်ပါးရဲ့အပြစ်ကိုလွတ်မှကိုယ့်ရဲ့အပြစ်ကိုလည်းလွတ်ချင်းခံရမှာဖြစ်ပါတယ်ဒါကြောင့်သူတစ်ပါးအပေါ်မှာအပြစ်လွတ်တဲ့နေရာမှာတကယ်စစ်မှန်တဲ့အပြစ်လွတ်ခြင်းမျိုးရှိဖို့အရေးကြီးပါတယ်။ဒီနေ့မှာလယ်သမားနှစ်ဦးဟာလယ်ချင်းကပ်ရပ်မှာလယ်လုံနေရင်းနဲ့လယ်မြေနယ်နိမိတ်အကြောင်းပြဿနာတွေတက်ပြီးတဦးကိုတဦးရန်ညှိုးထားခဲ့ကြပါတယ်။နှစ်ပေါင်းတော်ကြကြစကားမပြောဘဲရန်ညှိုးထားနေကြပါတယ်။ဒီနေ့မှာလယ်သမားတယောက်ဟာမွေအကိုက်ခံရပြီးတေလူဆဲဆဲဖြစ်နေပါတယ်။ဒါနဲ့သူရန်ညှိုးထားခဲ့တဲ့လယ်ရှင်ကိုခေါ်လိုက်ပါတယ်။မိတ်ဆွေတို့ရဲ့နှစ်ရှည်လများရန်ညှိုးထားခဲ့မှုကိုခွင့်လွတ်ပါကျွန်တော်ရဲ့အမားကိုလည်းခွင့်လွတ်ပါလို့တောင်းပန်လိုက်ပါတယ်ဒါနဲ့တခြားလယ်သမားကတိတ်ခွင့်လွတ်တာပေါ့ဗျာလို့ပြန်ပြောလိုက်ပါတယ်ဒါနဲ့ငွေအကိုက်ခံရလို့တေခါနီးဖြစ်နေတဲ့လယ်သမားကဘယ်လိုရည်ယူမိလိုက်တယ်လဲဆိုတော့ အင်းငါသာကြမ်းကြမ်းမှမှရှိနေအောင်မယ်ဆိုရင်တော့ဒီပြဿနာဟာရှင်းအောင်မှမဟုတ်သေးဘူးအခုတော့အေးချမ်းသွားပါပြီလို့ရေရွတ်လိုက်ပါတော့လေဖျားရှင်ဟာကျွန်တော်တို့ရဲ့စိတ်နှလုံးကိုသိမြင်တော်မူပါတယ်ကျွန်တော်တို့ဟာသူတစ်ပါးရဲ့အပြစ်ကိုတကယ်လွတ်ရင်ဖျားရှင်ဟာလည်းကျွန်တော်တို့ရဲ့အပြစ်ကိုအေးကပ်အမှန်လွတ်မှာဖြစ်ပါတယ်ဒါကြောင့်ဒီကနေ့ကျွန်တော်တို့ရဲ့အသက်တာမှာဒါဝိဒ်မင်းကြီးဆုတောင်းခဲ့သလိုအိုးဖျားသခင်ယေရှုပြုချင်သောစေတနာစိတ်တော်ရှိသည့်အတိုင်းအကျွန်ုပ်ကိုတနာတော်မူပါ။စုံမဲ့တော်မူခြင်းကရုဏာများပြားသည့်နှင့်အညီအကျွန်ုပ်လွန်ကျူးခြင်းအပြစ်ကိုဖြေတော်မူပါ။သူတစ်ပါး၏အပြစ်ကိုခွင့်လွှတ်နိုင်ဖို့ရန်မားစတော်မူပါ။အာမင်ဆိုပြီးဆုတောင်းကြပါစို့။ချစ်တော်သားရှင်ဓမ္မမိတ်ဆွေညီကိုမောင်မများအားလုံးအောင်မြင်သောသူများဖြစ်နိုင်ကြပါစေ
။လောကလူသားအလုံးရဲ့အဖြစ်အကျွေးကိုသခင်ယေရှုကသူ့ရဲ့အသေးတော်နဲ့လဝါကားတိုင်ပေါ်မှာဆက်ပေးခဲ့ပြီးပြီမိတ်ဆွေသခင်ယေရှုရဲ့အသေးတော်ကိုလက်ခံယုံကြည်ခိုးလို့ရခြင်းမိတ်ဆွေရဲ့အသေးသားထဲမှာပါရှိတဲ့ဗီဇဖြစ်နေဗီဇကိုအခြေခံပြီးဖြစ်ပေါ်လာရတဲ့ဒုစရိုက်ပြအလုံးကိုခွင့်လွှတ်မယ်ဆိုတဲ့အကြောင်းသခင်ယေရှုကဒီလိုဂတိပေးခဲ့ပါတယ်မိတ်ဆွေ
ကြည်ရဲ့ရှောင်းလွတ်ပွဲဆိုရရဲ့သုံးသုံးတကယ်မစွမ်းနေတော့လမ်းရောက်ကွင်းထာဝရငရဲ့ဘယ်မလွဲပြီးပေါ်တကယ်တော့ကသွဲဒီတန်မြရတဲ့ဝဲလည်းနေရဗီဇာကိုချေရန်ထားတဲ့အော်လောကကြည်ရဲ့ချောင်းတော့ပဲဆိုရရင်ဆုံးဆုံးတကယ်မစွမ်းနေသေးတော့ဆန်းရောက်ွယ်ထာဝရငရဲ့ဘယ်မလွဲပြီးပေါ်တကယ်တော့ကတွေ့ဒီတန်မြရတဲ့ဝဲလည်းနေရအကျစ်တန်မြရကန်းတစ်ဖက်ကဆန်းထွက်ဖို့မလွဲတဲ့မောင်းနေတဲ့တဝိညာဉ်ရဲ့ခရီးရင်တောကပွားဒေါသတရားကရှင်ဘယင်အော်မဟာမိဗျာကသခင်တွင်နေလောဘလွင်ရင်မားတဲ့ဒီသားအကျေသားသား
ကျွန်တော်တို့အသေးသားတွေမှာမွေးထဲကပါလာတဲ့အဖြစ်တရားကြောင့်ဒုစရိုက်အဖြစ်တွေနဲ့ကျင်လည်ကြရတယ်။ဒါကြောင့်ဒုက္ခတွေများရတယ်။ဒုက္ခတွေပွားရတယ်။အဖြစ်ပင်လေကြီးတွေမှာခြေကုံလက်ပန်းကြအောင်ကူးခတ်နေကြရတယ်မဟုတ်ပါလားမိတ်ဆွေ။ဒါပေမဲ့ကမ်းကိုတော့မရောက်နိုင်ကြဘူး။ဥပမာတစ်ခုနဲ့ပြရရင်တော့ကျွန်တော်ကလေးဘဝကအင်းကြီးအစ်ကလေးကိုဝေ့ပြီးမုံချလိုက်တော့ရင်ဘက်ပေါ်ကိုအချင်ရည်တစ်စက်ကျသွားတယ်။ဒါနဲ့ကျွန်တော်လဲကြပြကြရအနားမှာရှိတဲ့ရင်နဲ့ပုတ်တိုက်ဆေးလိုက်တာပြောင်မသွားဘဲနဲ့အနီခွက်ကြီးကပိုပြီးကျဲသွားတော့တယ်။နောက်တော့မှကျွန်တော်အမေကယူပြီးချော်ဖို့ပေးလိုက်တာနဲ့ငကိုမူလအတိုင်းပဲအစ်စ်လိုပြန်ဖြစ်သွားတော့တယ်။အဲ့ဒီသဘောပါပဲ။ကျွန်တော်အသေးသားထဲမှာမွေးကလေးကပါလာတဲ့ဗီဇအဖြစ်နဲ့လုံကျူးခဲ့သည်များဒုစရိုက်ဖြစ်တယ်ကိုကိုနီကိုလန်းနဲ့ဆေးကြောလို့တော့မရနိုင်ပါဘူးသခင်ယေရှုတန်ကိုနောင်တနဲ့တိုးဝင်ခေါ်လုံပြီးအသွေးတော်ရဲ့တကိုးကိုယုံကြည်လက်ခံလိုက်ရင်ဖြင့်အဖြစ်ရှိသည်များအားလုံးကိုဆေးကြောဖြေလွတ်ပေးမှာဖြစ်ပါတယ်သခင်ယေရှုကပြောပါတယ်တင်တို့ရဲ့အဖြစ်တွေဟာဂတိပါကဲ့သို့နေတော်လဲဘိုးဘွေကဲ့သို့ဖြူစင်စေမယ်တဲ့မိတ်ဆွေ
ဖက်ကလမ်းထွက်ဖို့မတွေ့တဲ့မ
ောင်းနဲ့တဲ့တဲ့ဝိညာဉ်ရဲ့ခက်သည့်အင်းဒုက္ခပွားဒေါသတရားကရှင်မင်းအော်မောဟမီရာကအရှင်သခင်နဲ့လောဘလွင်မြင်ဖားတဲ့ဒီသားအကျဉ်းသားသာမောင်ဘဝလုံးကိုနောင်တသာခြေခံနေကုသိုလ်ဆောင်ရောက်များနဲ့ခိုးတဲ့ခြင်းပြားကမကဲသခင်ပြင်းရင်တွေးနဲ့ချုပ်ခါဆေးရမယ်ဘခုလုံးနဲ့ရင်ချင်းသခင်ပြင်းချုံရဲ့ကွဲအင်းဝန်ကလေးတရားနဲ့ပေါ်ကျူလိုက်တဲ့စကား
မျောလင့်ချင်းအတန်းမြမအစီစဉ်ကိုနာတော့တာဆင်းနေကြတဲ့တော်တာရှင်များမင်္ဂလာပေါင်းနဲ့ပြည့်ဝကြပါစေ။တော်တာရှင်များရှင်လူတဦးတယောက်ရဲ့အသက်တာတစ်လျှောက်မှာတွေ့ကြုံရတဲ့အတွေ့အကြုံအဖြစ်အပျက်တွေဟာတဦးနဲ့တဦးမတူကြပါဘူး။သူတို့ပြောပြသက်သေခံချက်တွေကိုနာတော့တာဆင်းရင်ခွန်အားရယူကြပါစို့။တော်တာရှင်များရှင်ဒီကနေ့မှာမွန်စာမြွန်လင့်ချင်းဆေးကမ်းမှဓာခွဲကမ်းပညာရှင်အက်စတာရဲ့တက်တေခံပြောပြတာကိုနားတော်တာဆင်ကြပါစို့အက်စတာကိုတိုင်စာရေးပြောပြတာကတော့အက်စတာဟာမွန်စာမြွန်လင့်ချင်းဆေးကမ်းမှာရှိတဲ့ဓာခွဲကမ်းပညာရှင်တစ်ယောက်ဖြစ်ပါတယ်လူနာတွေရဲ့သွေးခန္ဓာကိုယ်မှထွက်တဲ့အရေတွေကိုစစ်ဆေးပေးပြီးဖျားနာတဲ့အကြောင်းရင်းကိုရှာဖွေပေးတယ်ဒီအလုပ်ဟာအင်မတန်မှအရေးကြီးပါတယ်ဘာကြောင့်လဲဆိုတော့ဆရာဝန်တွေကအက်စတာရဲ့စစ်ဆေးချက်အဖြစ်ကိုကြည့်ပြီးယောဂအမျိုးအစားစီစစ်သတ်မှတ်ပြီးတော့လူနာကိုကုသပေးတယ်။ဆေးခန်းကိုရောက်ရှိလာတဲ့လူနာတွေဟာဆေးကုသမှုပုံမလိုအပ်တာကိုတွေ့ရတယ်။တခါတလေနေထိုင်စားတောက်ဖို့လိုတယ်။တခါတလေဝိညာဉ်ရေးပိုင်းဆိုင်ရာကူညီမှုလည်းလိုတယ်။သူတို့ရဲ့အခက်အခဲတွေကိုအက်စတာဟာကူညီပေးလေရှိပါတယ်။တချို့လူတွေကိုအက်စတာကသူမကိုဖျားရှင်ဘယ်လောက်အောဖွယ်အမှုပြုပေးခဲ့တာကိုဝေငှပြီးသူတို့နဲ့အတူဆုတောင်းတယ်။တော်တော်များများဟာအက်စတာကိုတုတ်ပြန်မှုပေးကြပါတယ်။ဒေသခံအသင်းသားတွေနဲ့အတိုင်းအဝိုင်းရှိတနာကျင်နာတတ်တဲ့လူတွေဟာလူနာတွေကိုဆေးကုသမှုမဟုတ်တဲ့တခြားလူအပ်တဲ့အရာတွေကိုကူညီပေးတယ်။အက်စတာတို့ရဲ့မွန်စာမြှလင့်ခြင်းဆေးကံကတခြားလူတွေလိုအပ်တာအားလုံးအကူအညီပေးပါတယ်။မကြခင်ကလည်းလူတစ်ယောက်ရဲ့သွေးကိုအစာဆစ်ဆေးပါတယ်အဲ့ဒီလူဟာအရေးပြားမှာအနာရီဖြစ်ပြီးနာကျင်မှုခံစားရတာ10နှစ်လောက်ရှိပါပြီကျန်းမာရေးဌာနပေါင်းများစွာကိုတွားရောက်ကုသခဲ့ပြီးဖြစ်ပါတယ်ဒါပေမဲ့ယောဂရဲ့ပြဿနာအရင်းအမြစ်ကိုရှာမတွေ့ခဲ့ပါဘူးအနာလိမ့်ဆေးပေးခဲ့တဲ့တက်တံမှုမရခဲ့ပါဘူးမိတ်ဆွေတယောက်ကအက်စတာတို့ရဲ့ဆေးကန်းကိုညွန်ပြလိုက်တယ်ဒါကြောင့်အက်စတာတို့စီရောက်ရှိလာတာပေါ့အက်စတာကသူ့သွေးကိုစစ်လိုက်တဲ့အခါမှာရေချိုမှာနေထိုင်တဲ့ကပ်ပါးကောင်အထောက်အထားကိုတွေ့ရတယ်။အဲ့ဒီကပ်ပါးကောင်ဟာအရေပြားအထဲကိုဖောက်ဝင်ရောက်ပြီးလူရဲ့အင်္ဂါတွေမှာနေထိုင်တယ်။ယောဂလက္ခဏာဖြစ်စေတဲ့အဲ့ဒီကပ်ပါးကောင်တွေကိုတွေ့တဲ့အခါမှာကပ်ပါးကောင်တွေတေးစေနိုင်တဲ့ဆေးတိုက်ကြွေးတယ်။အချိန်တိုတွေးမှာပဲကပ်ပါးကောင်တွေဟာခန္ဓာကိုယ်တွေးမှာထွက်သွားပြီးအရေပြားယောဂကိုပျောက်ကင်းစေခဲ့ပါတယ်။လူနာဟာအက်စတာကိုအင်မတန်အမကျေးဇူးတင်တာပေါ့အက်စတာကကျမဟာတခုခုကိုစစ်ဆေးရမယ့်အခါမှာဖယားရှင်ကိုကျမရဲ့မျက်စိကျမရဲ့စိတ်နှလုံးကိုဖွင့်ပေးပြီးဖယားရှင်တွေ့စေလိုတဲ့အရာတွေကိုမြင်တွေ့နိုင်ဖို့ဖယားရှင်အလိုတော်အတိုင်းဆုတောင်းခဲ့တယ်လို့ပြောပြခဲ့ပါတယ်သောတာရှင်များရှင်ဖယားရှင်ကိုအားကိုးဆက်ကရင်လူမမာတွေရဲ့ယောဂကိုစစ်ဆေးပေးတဲ့ဓာခွဲကမ်းပညာရှင်မလေးအက်စတာရဲ့တက်တေခံချက်ကိုနာတော်တာစီရင်သင်ခန်းစာယူနိုင်ကြပါစေရှင်တော်တာရှင်များရွှေလန်းချမ်းမြေ့ကြပါစေရှင်
တော်တာရှင်များခင်ဗျာအခုချိန်မှာကဘာပေါ်မှာရှိတဲ့ထင်ရှားတဲ့ပုဂ္ဂိုလ်ကြီးများရဲ့ကြိုးစားမှုဘူးတုဒ္ဒတွေကိုတင်ပြပေးမယ့်အချိန်ဖြစ်ပါတယ်ခင်ဗျာ
မျော်လင့်ခြင်းအတန်လူငယ်မောင်မယ်လေးများတို့ကဗာကြိုကြားပုဂ္ဂိုလ်များအစီအစဉ်မှာဒေသတူယူပွဲကဗာစားဆိုကြီးများနဲ့အခြားပုဂ္ဂိုလ်ကျော်ကြီးများအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကွယ် ယနေ့လူငယ်မောင်မယ်လေးတို့အတွက်အတူယူပြီးဘဝခွန်အားဖြစ်စေမယ့်ပုဂ္ဂိုလ်ကြီးကတော့ Robert Burns ရဲ့အကြောင်းပဲဖြစ်ပါတယ်ကွယ်။လူငယ်မောင်မယ်လေးတို့ရေစိတ်ကူးရင်ကြပြလန်းချောင်းကိုစတင်ဖောက်လုပ်ပေးခဲ့သူကတော့ Robert Burns ပဲဖြစ်ပါတယ်။စကော့တလန်မျိုးသားစာဆိုကြီးရောဘတ်ဘန်စ်ကိုအာရှီးယားနဲ့အယ်လိုဝေးမှာမွေးဖွားခဲ့ပါတယ်ကွယ်မိဘမျိုးရိုးတွေကရိုးရိုးစကော့တလန်သမားတွေပါဘန်စ်ကငယ်စဉ်ကအာရှီးယားကျေးလက်ဒေသမှာနေခဲ့ရပြီးလူလားမြောက်လာတဲ့အခါအာရှီးယားနယ်ရဲ့ဈေးမြုပ်ကလေးများဖြစ်ကြတဲ့မေဘိုလီအာအာဗင်တာတိုဘန်စာတဲ့မျိုးတွေမှာလှည့်လည်နေထိုင်ခဲ့ရပါတယ်လူငယ်မောင်မယ်လေးတို့ရေသူ့ရဲ့ပညာရေးကိုတော့စကော့ထုံနှန်းစင်လာအတိုင်းသူမွေးတဲ့ကြီးရွာစာသင်ကျောင်းမှာပဲသင်ခဲ့ရပါတယ်။ငယ်စဉ်ကစာပေမှာစိတ်ဝင်စားတာကြောင့်စာအလွန်ဖတ်ပါတယ်ကွယ်။သူဖတ်ရှုလေ့လာတဲ့စာအများစုကတော့အဲ့ဒီခေတ်ကကျေးလက်နေပြည်သူတွေရဲ့ပတ်သက်ဖြားမှာရေမန်းစားနေတဲ့စကော့စာဆိုအယ်လန်ရန်စီ၊ရောဘတ်ဖာဂူဆန်တို့ရဲ့ကြံပြတွေပဲဖြစ်ပါတယ်။လူငယ်မောင်မယ်လေးတို့ရေဘန်းရဲ့ထူးခြားတဲ့စိတ်ဝင်စားမှုဖြစ်တဲ့ဂီတအနုပညာအခြေခံစိတ်ဟာသူ့ကိုအခြားလူငယ်များနဲ့ခြားနားစေပါတယ်။သူ့ရဲ့အင်အားကြီးလာတဲ့ကြပြဝါသနာကိုပေါ့ထောက်ကူပေးသလိုဖြစ်နေပြန်တော့သူ့ရဲ့စိတ်တွေဟာတက်ကြွလန်းဆန်းနေတာပေါ့ကွယ်။ဒါကြောင့်သူ့ရဲ့ပွဲဥထွေကြပြတွေဟာဝမ်းမြောက်ကြည်နူးစရာတွေချစ်ရည်ချစ်ရာတွေဘာသာရေးအတွေးအခေါ်တွေနဲ့ပြည့်နေနေပါတယ်လူကလည်းငယ်စိတ်ကူးတွေကလည်းလန်းဆန်းတက်ကြွနေတဲ့အချိန်မှာရေးတည်ဖွဲ့တာဖြစ်လို့လေသူ့ရဲ့ကြပြားတွေဟာပော့ပါတွက်လက်ပြီးတော့ဆွဲဆောင်မှုရှိတာပေါ့ကွယ်လူငယ်မောင်မယ်လေးတို့ရေသူဟာကြပြားတွေကိုအများကြီးရေးပါတယ်တခြားကြပြားအများစုကတော့သူနေထိုင်ကြီးပင်းရာချေးလက်ဒေသရဲ့အလှပတွေနဲ့အဲ့ဒီပေါ်သူထားရှိတဲ့မေတ္တာစေတနာတွေကိုပေါ်ကျူးရေးဖွဲ့ထားတာဖြစ်ပါတယ်။1984ခုနှစ်မှာဘန်းရဲ့ဖခင်ကွယ်လွန်သွားပါတယ်။အဲ့ဒီအခါဘန်းဟာသူ့ဖခင်ရဲ့လယ်ငုံလေကိုဆက်လုပ်ရတာပေါ့ကွယ်။ဒါပေမဲ့လည်းလေယာသမားဘဝနဲ့မချမ်းသာနိုင်တာကိုသိလို့နှစ်နှစ်အကြာမှာတခြားငွေရနိုင်တဲ့အလုပ်ကိုပြောင်းပြီးတော့လုပ်ကြင်တာပေါ့ကွယ်လူငယ်မောင်မယ်လေးတို့ရေအဲ့ဒီအလုပ်ကရတဲ့ငွေလေးနဲ့သူ့ရဲ့ပထမဦးဆုံးကြပြလုံးချင်းစာအုပ်ကို1986ခုနှစ်မှာထုတ်ဝေခဲ့ပါတယ်အဲ့ဒီစာအုပ်ဟာအောက်မြင်ပါတယ်စိတ်အားတွေတက်လာပြီးတော့စကော့တလန်ကိုစွန့်ခွာကာအီဒင်ဘာရာကိုပြောင်းသွားပါတယ်အဲ့ဒီနေရာဟာဘန်စ်အတွက်ဘူမိနဲ့တန်နေရာကောင်းဖြစ်ပြီးအောင်မြင်မှုတွေစက္ကာစက္ကာရခဲ့လို့ဘဝအနေတင့်တယ်မြင့်မားလာတယ်လို့ဆိုရပါမယ်ကွယ်လူငယ်မောင်မယ်လေးတို့ရေအဲ့ဒီနောက်ပိုင်းမှာပျော်ရွှင်ကြည်နူးပွဲကြပြတွေကိုစိတ်ရတာပေါ့သူ့ရဲ့ကြပြစာပေတွေကိုအကြောင်းပြုပြီးသူဟာလူကုန်းတဲ့တွင်ရဲ့ကြားမှာနေရာရလာပါတယ်နောက်နှစ်နှစ်အကြာမှာသူရစ်မျိုးဌာနမှာခန့်ထားခြင်းကိုခံရပါတယ်အဲ့ဒီအချိန်မှာပဲသူငယ်စဉ်ကနှစ်သက်ဆွဲလန်းခဲ့တဲ့အမျိုးသမီးလေးတယောက်နဲ့လက်ထပ်ခဲ့ပါတယ်။သူ့ရဲ့ဘဝကအဆင်ပြေပါတယ်ကွယ်။အဆင်အတန်းမြင့်မြင့်နေနိုင်လာပါတယ်။အဲ့ဒီရှစ်နှစ်တာကာလသူ့ဘဝရဲ့အထွတ်အထိပ်ကာလလို့ဆိုနိုင်ပါတယ်ကွယ်။သူဟာစကော့ရိုးရာကြပြအတွဲနှစ်တွဲကိုထုတ်ဝေပါတယ်။သူအရင်ရေးခဲ့တဲ့ကြပြတွေထက်လူကြိုက်များပါတယ်။အင်္ဂလိပ်စကားပြောတဲ့ကမ္ဘာနိုင်ငံအသီးသီးတိုင်အောင်ကြော်ကြားသွားခဲ့ပါတယ်။သူ့ရဲ့နောက်ဆုံးလက်ရာဖြစ်တဲ့ကြပြာရှိကြီးဟာလည်းအောင်မြင်ခဲ့ပါတယ်ကွယ်။လူငယ်မောင်မယ်လေးတို့ရေအဲ့ဒီအချိန်မှာဘန်းစာအသက်38နှစ်သာရှိပါသေးတယ်။အထွတ်အထိပ်ရောက်နေတဲ့စာဆိုတဦးအတွေ့အဆိုးဆုံးအကြီးတန်းဆုံးအချိန်ဟာရောက်လာပါတော့တယ်ကွယ်။သူဟာအလုပ်တွေကိုမနာမနေလုပ်တဲ့တန်ကသူ့ကိုဒုက္ခပေးပါတော့တယ်။အစ်စ်အမြစ်ကြိုက်ခဲတဲ့ယောဂါနဲ့ဘန်းစာလူလောကကြီးတွေကသူ့အင်မတန်ချစ်တဲ့ကြပြပေါင်းများစွာကိုချမ်းရစ်ထားခဲ့ပြီးလောကကြီးကနေအပြီးပိုင်းထွက်ခွာသွားပါတော့တယ်။လူငယ်မောင်မယ်လေးတို့ရေသူဟာအင်္ဂလိပ်ဘာသာကိုတက်ကြွပြီးအဆင့်တန်းမြင့်မြင့်ရေးတက်ပါတယ်။ဒါပေမဲ့လေစကော့ရိုးရာစကားလုံးတွေစကားသံတွေအတော့နှုံးတွေကိုပိုးပြီးတော့စိတ်ဝင်စားတယ်။ ဒါကြောင့်သူစာတွေဟာအင်္ဂလိပ်စာအပြည့်နဲ့ကြည့်စရာမလိုအောင်ရှင်းလင်းပြီးတော့ဆွဲဆောင်အားလည်းကောင်းတယ်လို့ဆိုရပါမယ်ကွယ်လူငယ်မောင်မယ်လေးတို့ရေသူမရှိပေမဲ့လည်းသူ့ရဲ့ကြံပြားတွေဟာရှင်သန်နေစေပါနောင်ခင်မှာပေါ်လာတဲ့စာဆိုတွေတချင်းကြီးစရာတို့ရဲ့ရှေ့ဆောင်လမ်းပြအဖြစ်သူ့ရဲ့ဂီတဆန်းနဲ့ပြိုးရှင်းတဲ့စကလုံးလေးတွေလူသားဆန်တဲ့အတွေးခေါ်တွေဟာကြံပြားလင်္ကာမိုးကောင်းငင်ထက်မှာဆက်လက်လင်းလေတောက်ပါနေမှာတေးချပါတယ်ကွယ်မျော်လင့်ခြင်းအတန်တော်တာရှင်များရှင်ကဘာကျော်ကြားပုဂ္ဂိုလ်များအစီအစဉ်မှာစာရေးသူဆရာကြီးဦးဝံထိန်ရေးသားထားတဲ့လေးစာတူယူပွဲကဘာစာဆိုကြီးများနဲ့အခြားပုဂ္ဂိုလ်ကျော်ကြီးများစာအုပ်မှာရောဘတ်ဘန်းစ်ရဲ့အကြောင်းကိုကောင်းလုပ်တင်ဆက်ပေးခဲ့ခြင်းပဲဖြစ်ပါတယ်ရှင်ကျေးဇူးတင်ပါတယ်ရှင
်တော်တာရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စာပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါတယ်ရှင်။တင်ဒားများမှာဆိဒ္ဓတုခါရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တုန်တင်ကြမြ။တဘာဝတရား၏ဆရာဝန်ရှိပါ။ကျမ်းမာခြင်းနှင့်အသက်ရှိခြင်း။သင်နှင့်သင်ကျမ်းမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်။တင်ဒန်းအလုံးဟာအခမဲ့တင်နန်းတွေဖြစ်ပါတယ်။ဖြစ်ဆိုပြီးတဲ့သူတိုင်းကိုကွန်ပျူလွာချင်းမြင့်ပေးမှာဖြစ်ပါလေရှင်
တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336 336နဲ့39998316694ကိုဆက်သွယ်နိုင်ပါတယ်ဓာတိတော်အတန်းစာပေးစာယူဌာနကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတ်တော်အတန်စာပေးစာဥထာဏာကို Facebook နဲ့ဆက်သွင်းနေဆိုရင်တော့ SOESANDAR Facebook အကောင့်မှာဆက်သွင်းနိုင်ပါတယ
်။ AWR မျော်လင့်ခြင်းအတန်ကိုအားပေးနေတယ်ဒေါက်တာရှင်များရှင်။မျော်လင့်ခြင်းအတန်မှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39963936 429နောက်ထပ်ဖုန်းတစ်လုံးအနေနဲ့39963846489ကိုဆက်သွယ်နိုင်ပါတယ်ရှင
်။ AWR မျော်လင့်ခြင်းအတန်ကို Facebook နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ AWR Yangon Facebook Page မှာဆက်သွယ်နိုင်ပါတယ်ခင်ဗျာ။ Internet ကနေမျော်လင့်ခြင်းအတန် Radio အစီအစဉ်တွေကိုနားထောင်ခြင်းနဲ့ဆိုရင်တော့ Website လိပ်စာကတော့ www.awr.org ဖြစ်ပါတယ်ခင်ဗျာ
။တော်တော်ရှင်များရှင်။ KSTA အာကခွန်ကျွန်းမှာAWR မျော်လင့်ခြင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါလေရှင
်။ AWR မျော်လင့်ခြင်းအတံကိုနာတော်တာဆင်ခဲ့ကြတော့တော်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေ။ကိုစိတ်နှပြချမ်းမွှေးလန်းကြပါစေ။ဂျေဇုတင်ပါတယ်ခင်ဗျာ။